Islamic ဘူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အကြီးကဲဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နယ်စပ်ဒေသ Cox's Bazar ခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေရဲ့နေထိုင်ရေးအခြေအနေတွေကိုကြည့်ရှုခဲ့ပါတယ်။တာဝန်ရှိသူတွေနဲ့ဒေသခံတွေကိုကိုးကားပြီးတူရကီနိုင်ငံပိုင် Anadolu သတင်းအေဂျင်စီရဲ့ဖော်ပြချက်မှာတော့ OIC အထူးတွေအတွင်းမူဟူစိန်ဘရာဟင်တဟာကဒီရိုဟင်ဂျာဒုက္ခသည်တွေနဲ့အမြင်ချင်းဖလှယ်ခဲ့ပြီး OIC အနေနဲ့ရိုဟင်ဂျာတွေရဲ့အချို့စီးပွားကိုအမြဲကာကွယ်ပေးနေတယ်လို့ပြောဆိုခဲ့ပါတယ်။ OIC ကရိုဟင်ဂျာတွေအတွက်ပြဿနာကိုရေရှည်ဖြေရှင်းနိုင်မဲ့အကျိုးရှိမဲ့အဖြေတစ်ခုကိုလိုလားပြီးဘေးကင်းလုံခြုံဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးကိုတန်တမာနီးလန်းတွေကနေတဆင့်လှုပ်ဆောင်နေပါတယ်လို့ပြောသွားကြောင်းရိုဟင်ဂျာအတိုင်းဝိုင်းခေါင်းဆောင်တူဦးကလည်းဘင်္ဂလားဒေ့ရှ်ပြည်တွင်းမီဒီယာတစ်ခုကိုဖြေကြားပါတယ်။OIC အထွေထွေအတွင်းမူဟာဘင်္ဂလားဒေ့ရှ်ကိုစနေနေ့ကရောက်ရှိလာတာဖြစ်ပြီးတနင်္ဂနွေနေ့အစောပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen နဲ့ဒါကာမြို့မှာတွေ့ဆုံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါတယ်။တွေ့ဆုံပွဲအပြီးမီဒီယာကိုဖြေကြားရမှာတော့မြန်မာနိုင်ငံအပေါ်ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့အရေးယူနိုင်ဖို့ OIC အဖွဲ့ဝင်နိုင်ငံတွေအားလုံးတောင်းဆိုခဲ့ပြီးဒါက ONC ရဲ့ထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်လို့ ONC အထွေထွေအတွင်းမူတာဟာကပြောကြားသွားပါတယ်ခင်ဗျာ။